Dong San Suu Kyi ga Federal Pyeongsu Thu Taung Yee Atwet A Long ga Ba Lou Pe Nai Ma Le So Re Chin Kan Mu Myo Ne Da Twa Tin Chang Da Ma Nyin Nyu Yee So Ra Go Ti Saung Nai Ma Phit Chang Pyo Ba De Pi Kae De 2010 Yue Kaw Pwae Rong ga NLD Party ga Yue Kaw Pwae Mo Win Mu Song Phyat Khae De Apo Tai Yin Da Maha Mai Party Re ga Tissa Ti Ya Ya Twe Si Nyin Nyu Mu Ya Yue Kaw Pwae Mo Win Be Yat Ti Pi Kae Da Chang Pyeongsu To Tat Phu Go Tai Yin Da Re Go A Ko De Lu Pyo Ba De
ဒီကဘွယ်ကိုဘုံဘုံပေါ့အမျိုးသားဒီဘုံတွေရှိခွဲကြတာဆုံးဖြတ်တဲ့အခါမှာလေကျမတို့ရဲ့အတိုင်းအတာမဟာမိတ်ခွဲများတတိရှိရှိတစ္ဆာရှိရှိဘုံဘုံဆိုတော့ကျမတို့လည်းတရားတည်ခဲ့တယ်ဒီလိုရည်စရာအကြောင်းဘာမှမရှိပါဘူးတကယ်တော့တစ္ဆာတရားအရာမှုအရာတတိညီညွတ်အရာတရားတည်ခဲ့တာအဲ့ဒီတော့ကနေပြီးတော့ကိုယ်အကိုဖွဲ့စီအလိုက်ကိုဖွဲ့စီလိုက်ကိုမကူရေကဘွယ်ဝင်မဲ့ NLD ဝင်မှာဘူးဆိုပြီးတော့အဲ့ဒီလိုတစ္ဆာတရားကိုလက်တွေ့ကြကြကန်ကွယ်နိုင်နေစွာကိုကြားခဲ့ပါတယ်။ဒါကြောင့်ကျွန်မတို့အတိုင်းအတာတွေကိုအားကိုးရင်ယုံကြည်တယ်။
Federal ဆိုတာ ပေါင်းစည်းရေးဖြစ်ပြီးခွဲထွက်ရေးလို့ပြောနေတာမဟုတ်ကြောင်းနဲ့နိုင်ငံရေးအရာလိုအပ်တဲ့စနစ်တစ်ခုဖြစ်တယ်လို့ပြောပါရယ်။
Federal ဆိုတာခွဲထွက်ရေးမဟုတ်ဘူး။ Who so young, eh? Time being a soari jarima, possible chicka, ubriya, look by window, quaja harisne. The quaja haro bonga Mangayella, the Amya Dayella, Sura, possible chicka, mama, do dirabo, the Kunet Kumadu, Madua. Federal Senate jarima, quaja, watarari, shiba. And Jabara, Federal Piranzu Sura, Federal Suraha, the Shua. ခွဲထွက်ရေးလို့ပြောတာမဟုတ်တဲ့အပြင် Federal စနစ်မှန်ကန်တယ်ဆိုလို့ရှိရင်ခွဲထွက်ခြင်းနဲ့စိတ်တွေကပပျောက်သွားစေတာကြောင့်မလို့ပို့ပြီးတော့ညီညွတ်ရေးကိုဖြစ်စေတယ်ဆိုတော့ဒီဘက်ကဒီမူကို
ဆုတ်ကန်ပြီးတော့နှစ်ဆက်ရှင်နဲ့လုံးလုံးရပ်တည်ခဲ့ပါဒါအပြင်တရားဥပဒေစိုးမိုးရေးဟာအရေးကြီးပြီးတရားဥပဒေစိုးမိုးမှုမရှိဘဲနဲ့ငြိမ်းချမ်းရေးထူထောင်လို့မရကြောင်းပြောပါတယ်ခွဲကြီးပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးတရားဥပဒေစိုးမိုးရေးကိုကျမတို့ကထိတ်ဆုံးဝထားပါတယ်အဲ့တော့ကျမတို့ကပြောတယ်မဟုတ်ဘူး
အရေးကြီးလို့လားကျမတို့ကပြောတယ်မဟုတ်ဘူးအရေးကြီးလို့မဟုတ်ဘူးဒါပေမဲ့တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ငြိမ်းချမ်းရေးဆိုတာမရဘူး
ဒီကနေ့တွေ့ဆုံပွဲကိုတိုင်းရင်းသားလှတ်တော်ကိုယ်စားလှယ်တွေ NLD ကိုယ်စားလှယ်တွေနဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တချို့လည်းတက်ရောက်ခဲ့ပါတယ်ရှင်